ဘင်္ဂလားဒေ့ရှ်နိုင်ငံမှာထွက်ပြေးခေါ်လုံနေကြတဲ့တိမ့်နေချီရိုညာရဲ့နေရရင်းကိုလုံခြုံစိတ်ချစွာပြန်နိုင်ရေးမြန်မာစုအကိုနိုင်ငံတကာတိုင်ဝိုင်းကနေပြီးတော့ဖိအားတွေဝိုင်းပေးကြဖို့ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်ကစားဒေသကရိုညာဒုက္ခသည်စခန်းတွေကိုတောက်ခဲ့တဲ့တောင်နဲ့အလေအာရှရေးရာအမေရိကန်ဒုလက်ထောက်နိုင်ငံသားဝင်ကြီးအဲလစ်ဂျီဝေါ့စ်ကပြောလိုက်ပါတယ်ဒီကြောင့်ပြေဆုံးတော်ခင်လူသက်ကဆက်ပြောပါပါ
ဘင်္ဂလားဒေ့ရှ်ကထွက်ပြေးခိုလုံနေတဲ့ရိုဟင်ဂျာဒုက္ခသည်တွေနှစ်နှစ်အတွင်းနေရပြောင်းရေးအတွက်အစီအစဉ်သဘောတူညီချက်ကိုဒီနှစ်ဆန်းဇန်နဝါရီလထဲမှာဘင်္ဂလားဒေ့ရှ်နဲ့မှာနိုင်ငံသဘောတူလက်မှတ်ရေးထိုးခဲ့ပေမယ့်အခုထိအကောင့်ထဲမဖော်နိုင်သေးပါဘူး။ဒါအပြင်ဘင်္ဂလားဒေ့ရှ်ဘက်ကနောက်ထပ်ထွက်ပြေးလာသူတွေလည်းရှိနေတာပါ။ဒါကြောင့်ဒီကိစ္စကိုမြန်မာဘက်ကတည်တည်ချာချာတိုင်ပြလအောင်နိုင်ငံတကာကလည်းဝိုင်းပြီးဖိအားပေးကြဖို့အတွက်ကော့ဖစ်ဘဇားကရိုဟင်ဂျာဒုက္ခသည်စခန်းတွေကိုတနင်္လာနေ့မှာတွားရောက်ခဲ့တယ်။တောင်နဲ့အလေအာရှရေးရာအမေရိကန်ဒုလက်ထောက်နိုင်ငံခြားဝန်ကြီးအဲလစ်ဝဲလ်စ်ကတိုက်တွန်းလိုက်ပါတယ
် So we continue to see Rohingya flee Myanmar Burma is an indication
ရိုဟင်ဂျာတွေမြန်မာနိုင်ငံကနေခုထိဆက်ပြီးထွက်ပြေးနေတာကျွန်မတို့တွေ့နေရပါတယ်ဒါကိုကြည့်ရင်နေရရင်ပြန်ပို့ရင်းနဲ့ပတ်သက်ပြီးအလုပ်မဖြစ်သေးဘူးဆိုတာကိုပြနေပါတယ်ဒါကြောင့်မြန်မာအစိုးရအနေနဲ့ရိုဟင်ဂျာတွေရဲ့ရပ်ပိုင်권တွေကိုအတိမှကြည့်ဖို့နဲ့ကိုနိုင်ငံသားတွေရဲ့ရပိုင်권တွေငင်းကြလုံခြုံစွာနေနိုင်ဖို့တွေလှုပ်ဆောင်ပေးရမယ်အစိုးရရဲ့တာဝန်ကိုယူလာစေဖို့နိုင်ငံတကာအသိအဝန်းအားလုံးကဆက်ပြီးဖိအားပေးဖို့လိုအပ်နေတယ်လို့ကျွန်မထင်ပါတယ်
။ဘင်္ဂလားဒေ့ရှ်နိုင်ငံကိုအောက်တိုဘာလ20ကနေ23ရက်နေ့ထိတွားရောက်နေတဲ့ American Two လက်ထောက်နိုင်ငံခြားဝန်ကြီး Alice Wells ရဲ့ခီးစဉ်အတွင်းရိုဟင်ဂျာဒုက္ခသည်တွေနဲ့ပါတွေ့ဆုံခဲ့တာပါ။တိမ်နဲ့ချီတဲ့ရိုဟင်ဂျာတွေကိုလက်ခံထားတဲ့ဘင်္ဂလားဒေ့ရှ်အစိုးရကဒီဒုက္ခတွေပြည်မြန်မာနိုင်ငံပြန်ရေးအတွက်ကြိုးပမ်းနေမှုကိုကျေးဇူးတင်ကြောင်းနဲ့ရိုဟင်ဂျာတွေနဲ့ပတ်သက်ပြီးအမေရိကန်အစိုးရကထိုင်းနိုင်ငံမှာထောက်ခံကြောင်းပြောပါတယ
်။ The United States very strongly supports the rights of the Rohingya people to return.
ရိုဟင်ဂျာတွေနေရာရင်းကိုဂုဏ်သိက္ခာရှိရှိလုံခြုံစိတ်ချစွာပြန်ခွင့်ရရေးအတွက်အမေရိကန်ပြည်ထောင်စုကအခိုင်အမာထောက်ခံပါတယ်။ဒါအပြင်သူတို့တွေနိုင်ငံသားဖြစ်ခွင့်ရပြီးသူတို့နေရာရင်းမြန်မာနိုင်ငံမှာကောင်းကောင်းမွန်မွန်နေထိုင်ခွင့်ရဖို့လိုပါတယ်။ရိုဟင်ဂျာတွေနေရာရင်းကိုဂုဏ်သိက္ခာရှိရှိလုံခြုံစိတ်ချစွာပြန်နိုင်ရေးအတွက်ဒီလမ်းတွေရှာဖွေနေချိန်မှာကျွန်တော်တို့ကဘင်္ဂလားဒေ့ရှ်အစိုးရနဲ့အတူရိုဟင်ဂျာတွေအတွက်ရပ်တည်ဖို့လိုအပ်ပါတယ်။ရိုဟင်ဂျာတွေဆုံးခွာထွက်ပြေးလာတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာသူတို့ပြန်တဲ့အချိန်ကျရင်ကောင်းမွန်တဲ့ဝန်းကျင်နဲ့အခြေအနေတွေရှိလာအောင်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ရဲ့ပါဝင်မှုတွေကူညီမှုတွေကိုခွင့်ပြုဖို့မြန်မာအစိုးရနဲ့တိုက်ရိုက်တွေ့ဆုံပြီးရုပ်ဆောင်ခဲ့တဲ့ဘင်္ဂလားဒေ့ရှ်အစိုးရရဲ့လုပ်ရက်တွေအားလုံးကိုလည်းကျေးဇူးတင်ပါတယ်
။အောက်တိုဘာလ18ရက်ကနေ20ရက်နေ့အထိဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်စ်မှာကျင်းပတဲ့12ကြိမ်မြောက် ESEM အာရှဥရောပ50တနင်္ဂနွေနေ့ထိပ်တီးအစည်းအဝေးမှာဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီး AH မာမုဒ်အလီကရိုဟင်ဂျာဒုက္ခသည်တွေက8000ကိုမကြာခင်မှာမြန်မာနိုင်ငံဘက်ကိုပြန်ပြီးပို့နိုင်မယ်လို့မျှော်လင့်ကြောင်းတောက်ကြားနေမှာပြောကြားခဲ့ပါတယ်။ဒါပေမဲ့ဘင်္ဂလားဒေ့ရှ်ဘက်ကပြည့်ရထားတဲ့စည်းရင်းတွေဟာပြည့်စုံမှုမရှိကြောင်းနဲ့လောလောဆယ်မှာ5000ကျော်စီးပွားနိုင်နေကြောင်းအကြောင်းပြန်ထားတယ်လို့မြန်မာအစိုးရတာဝန်ရှိသူတို့ကဒီဝေကိုပြောကြားခဲ့တာပါ။ရိုဟင်ဂျာတွေနေရာပြန်ပို့ရေးနဲ့ပတ်သက်ပြီးဘင်္ဂလားဒေ့ရှ်နဲ့မြန်မာကြားစည်းရင်းမှုတွေရှိနေပေမဲ့အခုလိုမပြေလည်မှုတွေဆက်ပြီးရှိနေတာဖြစ်ပါတယ်။ဒါကြောင့်နိုင်ငံတကာအတိုင်းအဝိုင်းနေနဲ့လည်းမြန်မာစိုးရနဲ့ဆက်လက်ထိတွေ့ဆက်ဆံပြီးရိုဟင်ဂျာတွေနေရာရင်းပြန်နိုင်ရေးအတွက်ဘာတွေလိုအပ်နေလဲဆိုတာသိအောင်လုပ်ဖို့လိုအပ်တယ်လို့လည်း American Two လက်ထောက်နိုင်ငံခြားရေးဝန်ကြီး Alice Wells ကထောက်ပြပါတယ
်။ I think that the international community will continue to engage the government of Burma.
ရိုဟင်ဂျာတွေကိုတိုက်ခိုက်ရေးနေရာရင်းပြန်နိုင်အောင်လုပ်ဖို့ဘာတွေလိုအပ်တယ်ဆိုတာကိုသိအောင်နိုင်ငံတကာအတိုင်းအဝန်းကမြန်မာအစိုးရနဲ့ဆက်လက်ပြီးကြည့်တွေ့ဆက်ဆံမှုလိုအပ်တယ်လို့ကျွန်မထင်ပါတယ်။ဒီခြေလမ်းတွေကိုမြန်မာအစိုးရကမြည်ဘူးဆိုရင်ခုလိုမြူတဲ့အတွက်ဖြစ်ပေါ်လာတဲ့ဆိုးရိုးတွေကိုထောက်ပြနိုင်မယ့်နည်းလမ်းတွေကိုကျမတို့အစိုးရကဆက်လက်ရှာဖွေသွားမှာဖြစ်ပါတယ်
။ရိုဟင်ဂျာတွေထိုင်းပြန်နိုင်ရေးအတွက်ပူးပေါင်းဆောင်ရွက်ဖို့မြန်မာအစိုးရကကုလသမဂ္ဂအဖွဲ့နှစ်ခုဖြစ်တဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR နဲ့ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP တို့နဲ့နားလည်မှုစာချုပ်လောလက်မှတ်ရေးထိုးထားတာပါ။အဲ့ဒီနှစ်ဖွဲ့ကတာဝန်ရှိသူတွေဟာဘူးတီဆောင်နဲ့မောင်တော်ကကြေးရွာ23ရွာကိုစက်တင်ဘာလမှာတစ်ကြိမ်အောက်တိုဘာလဆန်းမှာတစ်ကြိမ်တွားရောက်ဆန်းစစ်ခဲ့ကြတာဖြစ်ပြီးရခိုင်မြောက်ပိုင်းကဒီဒေသတွေမှာစိန်ခေါ်မှုတွေရှိနေစေဖြစ်တယ်နဲ့တချို့လူမှုအတိုင်းဝိုင်းတွေကြားမှာတော့ 都这么也是啊，我对了呀，这样表示给家吧嘞。第二个嘛咯，你妈故事来配合，本来这是男人的狗多要比，都搞得人细节来看一个结果，啊，这是生日不喜的路，你妈男人在问起他那个表白嘞。